ကမ္ဘာပေါ်မှာဒီကနေ့အချိန်ထိကိုဗစ်ကူးစက်သူပေါင်း135သန်းကျော်ရှိလာခဲ့ပြီးကိုဗစ်ကြောင့်သေဆုံးသူ3သန်းနီးပါးရှိလာပြီဖြစ်တယ်လို့ Johns Hopkins Coronavirus သုတေသနစင်တာရဲ့မှတ်တမ်းကဆိုပါတယ်။ဒါကြောင့်အခြားနိုင်ငံတွေမှာထုတ်တဲ့ကိုဗစ်ကာကွယ်ဆေးကိုသူတို့နိုင်ငံတွေသုံးဖို့တရုတ်ကစဉ်းစားနေကြောင်းအခြားနိုင်ငံရဲ့ကိုဗစ်ကာကွယ်ဆေးထုတ်နည်းလမ်းအနေနဲ့တရုတ်ပြည်တွင်းထုတ်ကာကွယ်ဆေးနည်းလမ်းကိုပေါင်းပြီးတရုတ်ရဲ့ကိုဗစ်ကာကွယ်ဆေးတွေကိုဗစ်အာနိသင်ကောင်းလာစေဖို့လိုလားကြောင်းတရုတ်နိုင်ငံကပြောပါတယ်။အိန္ဒိယနိုင်ငံမှာတော့တနင်္ဂနွေနေ့ဒီရက်ထဲမှာတင်ကိုဗစ်လူနာသက်1900ကျော်ရှိပြီးအမေရိကန်နဲ့ဘရာဇီးပြည်နဲ့အိန္ဒိယကကိုဗစ်ကူးစက်သူ 73.3 သန်းနဲ့တတိယလိုက်နေပါတယ်။အမေရိကန်မှာတော့ကိုဗစ်ကူးစက်ခဲ့သူပေါင်း31သန်းကျော်ရှိပြီးဘရာဇီးမှာ 73.4 သန်းရှိပါတယ်။ဒီနိုင်ငံမှာတော့ကိုဗစ်သေဒ္ဓထလိုင်းကိုထိန်းချုပ်ဖို့စနေနေ့ကစပြီး10ရက်ကြာလော့ခ်ဒေါင်းချလိုက်ပြီဖြစ်ပါတယ်။ရူမေးနီးယားနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူပေါင်း 1,000 နီးပါးရှိပြီး 2,000 ဝယ်ဝန်းကျင်သေဆုံးခဲ့ရပါတယ်။ပြင်သစ်နိုင်ငံမှာတော့ Pfizer နဲ့ Moderna ကာကွယ်ဆေးနှလုံးထိုးတဲ့ဂျာကာလာကို4ဗတ်အစားတွင်6ဗတ်အထိတိုးပေးလိုက်ပါတယ်ခင်ဗျာ။